တရုတ်နိုင်ငံမှာ1989တုန်းကဖြစ်ခဲ့တဲ့ Tiananmen Democracy တောင်စုဆန္ဒပြပွဲအတွင်းအကြမ်းဖက်နှင်းနှင်းခံရလို့တည်ဆုံသွားရသူတွေကိုဂုဏ်ပြုတဲ့ဖျောင်းနိုင်ထွန်းစုတောင်းပွဲကိုဟောင်ကောင်မှာနှစ်စဉ်ကျင်းပလိမ့်ရှိပေမဲ့ဒီနှစ်မှာတော့အဲ့ဒီပွဲကိုကျင်းပခွင့်ပိတ်ပင်လိုက်ကြောင်းဟောင်ကောင်ရဲတပ်ဖွဲ့ကတင်းနှင်းလာနေမှာကြေညာပါတယ်။ဟောင်ကောင်မှာဒီလိုစုတောင်းပွဲလုပ်လာတာအနှစ်30ရှိလာပါပြီ။ကာယောဂကာလအတွင်းဒီလိုစုတောင်းပွဲလုပ်ရင်ပြည်သူတွေရောဂါကူးစက်နိုင်တယ်လို့အကြောင်းပြပြီးပိတ်ပင်လိုက်တာပါ။ဟောင်ကောင်မှာကိုရိုနာဗိုင်းရပ်စ်ကာယောဂါထင်းချုပ်ရေးအဖြစ်လူစုလူဝေးမလုပ်ကြဖို့တာမြင့်ချက်ကိုဇွန်လ4ရက်နေ့ထိတိုးမြှင့်သတ်မှတ်ထားပါတယ်။ဒါကြောင့်ဟောင်ကောင်ပြည်သူတွေအနေနဲ့တိတန့်လူစုခွဲပြီးကျင်းပကြဖို့မိမိတို့နေအိမ်တွေကပဲဖျောင်းနိုင်ထွန်းစုတောင်းကြဖို့နဲ့ဇွန်လ4ရက်နေ့ကြာသာပတေးညနေပိုင်းအွန်လိုင်းမှာတွေ့ဆုံစုတောင်းပွဲလုပ်သွားဖို့ဟောင်ကောင်ဒီမိုကရေစီရေလှုပ်ရှားမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတိုက်တွန်းထားပါတယ်။တရုတ်နိုင်ငံကဟောင်ကောင်အပေါ်အမျိုးသားလုံခြုံရေးဆိုင်ရာဥပဒေချမှတ်ဖို့ပြင်ဆင်နေခြင်းမှာဒီလိုလှုပ်ရှားမှုတွေကိုပိတ်ပင်လာနိုင်တဲ့အတွက်အောင်မေးဝယ်အခမ်းအနားကျင်းပခွင့်ဒီနှစ်မှာနောက်ဆုံးဖြစ်သွားနိုင်တဲ့အပေါ်စိုးရိမ်မိကြောင်းဒီမိုကရေစီရေလှုပ်ရှားမှုပူးပေါင်းအဖွဲ့ရဲ့ပြောခွင့်ရ Greatest Show က VOA ကိုပြောပါတယ်ခင်ဗျာ။